ဘုံနူးနေမှာအီရတ်နိုင်ငံဆာမာရာမြို့ကရှီအိတ်ဘလီဖျားကျောင်းကိုဘုံခွဲတိုက်ခိုက်ခဲ့တဲ့အပေါ်စိုးရိမ်မိတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးရောဘတ်ဂိတ်စ်ကပြောလိုက်ပါတယ်ဒါပေမဲ့ခိုင်ခနာခွဲတိုက်ခိုက်မှုတွေပိုးပြီးဖြစ်လာဖို့ဆိုတော့ဘုံခွဲသူတွေရည်ရွယ်ချက်ကိုတော့အီရတ်နိုင်ငံသားတွေလိုက်လို့မှာမဟုတ်ဘူးလို့သူမျှော်လင့်ကြောင်းဆိုပါတယ်ကာကွယ်ရေးဝန်ကြီးရဲ့ခီးစင်မှာလူလိုက်ပါသွားတဲ့ VOA သတင်းတော်အယ်ဘတ်စင်ကဂျာမနီနိုင်ငံရမ်စတိုင်လီရဲ့အခြေစိတ်စခန်းကနေအခုလိုသတင်းပေးပို့ထားပါတယ်ဗလီမာရှိတဲ့ဘာသာရေးဆရာဟောပြောစင်ရင်တစ်ခုပြက်စီးသွားခဲ့ရတဲ့ဒီဘုံခွဲမှုကဘာကြောင့်သူ့ကိုစိတ်ပူစေရတာလဲဆိုတော့ဗလီရဲ့ရွှေအမိုးပြက်စီးသွားခဲ့ရတဲ့ပြီးခဲ့တဲ့နှစ်ဘုံခွဲမှုနောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးအခုထိလည်းဆက်ဖြစ်နေတာကြောင့်လို့ကာဝေးဝန်ကြီး Gates ကဆိုပါတယ်
I think we have to be concerned given what happened
ဗလီကျောင်းပထမအကြိမ်လွန်ခဲ့တဲ့15လမှာဘုံခွဲခံခဲ့ရပြီးတဲ့နောက်ဘာဖြစ်ခဲ့လဲဆိုတာကိုကြည့်မယ်ဆိုရင်ကျွန်တော်တို့စိတ်ပူရမယ်လို့ကျွန်တော်ထင်ပါတယ်
ခုနောက်ဆုံးဘုံခွဲမှုအတွေ့အယ်ကိုင်ဒါအဖွဲ့ဘော်ကိုကာဝေးဝန်ကြီးကအပြစ်ပုံချခဲ့ပါတယ်။အီရတ်နိုင်ငံသားတွေကအကြမ်းဖက်တိုက်ခိုက်မှုတွေပိုလုပ်ပြီးမတုံ့ပြန်ကြဘူးလို့သူမျှော်လင့်နေ။ဘာကြောင့်လဲဆိုတော့ဒါဟာအယ်ကိုင်ဒါတွေဖြစ်စေချင်တာအတိအကျဖြစ်လို့ပဲလို့သူကဆိုပါတယ်
။ This clearly is or would appear to be yet another effort by Al Qaeda to try and
ဒီလိုရာအီရတ်မှာနိုင်ငံရေးရာပြန်လည်သိမ်းရေးတွေမဖြစ်အောင်ဒါစီတယ်ခိုင်ခနာခွဲတိုက်ခိုက်မှုတွေပိုဖြစ်လာအောင်မီးထိုးပေးတဲ့အခိုက်အတန့်တွေရဲ့နောက်ထပ်ကြိုးပမ်းမှုဖြစ်တယ်ဆိုတာပို့ပြီးတော့ထင်ရှားပါတယ်။သူတို့ရွေချက်ကသိရှင်းနေတာကြောင့်အီရတ်နိုင်ငံသားတွေအနေနဲ့အချက်ဖတ်မှုတွေမလုပ်ဘဲရှောင်ချချလိုက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုလုပ်တာဟာအခိုက်အတန့်တွေဖြစ်စေချင်တာကိုလုပ်တာတသက်ပဲဖြစ်မယ်ဆိုတာသူတို့နားလည်ချလို့ပါပဲ
။ဒီနှစ်အတွင်းအီရတ်ရဲ့လုံခြုံရေးတပ်အင်အားကိုနောက်ထပ် 2,000 ထပ်ဖြည့်ဖို့နဲ့နောက်နှစ်မှာပို့ပြီးတိုးချက်ဖို့လိုအပ်တယ်ဆိုတဲ့သူရဲ့ထိတ်တန်းဗိုလ်ချုပ်ကြီးတူပြောခဲ့တဲ့စကားကိုလည်းကာကွယ်ရေးဝန်ကြီးကမှတ်ချက်ပေးခဲ့ပါသေးတယ်။အီရတ်ရဲ့စစ်တပ်အစ်စ်တွေလေ့ကျင့်ရေးဆိုင်ရာအကြီးအကဲဖြင့်ကာဝန်ထမ်းဆောင်ပြီးဆုံးခဲ့သူဒုတိယဗိုလ်ချုပ်ကြီးမာတင်ဒမ်ဆေးကအထူးသဖြင့်ရဲတပ်ဖွဲ့ဝင်တွေထဲမှာတာဆုံးသွားတာတွေထွက်ပြေးသွားတာတွေကြောင့်အင်အားလျော့နည်းသွားတာတွေရှိနေတဲ့အတွက်လူညုံရေးအရာရှိပိုလိုအပ်နေပါတယ်လို့ပြောခဲ့တာပါ။ဗိုလ်ချုပ်ကြီးရဲ့အမြင်ဟာလက်တွေ့ကျပါတယ်။ဒါပေမဲ့အင်အား2000ဆိုတာကတော့ကြောက်တုံးပေါ်မှာရေးထွင်းထားတာမဟုတ်ပါဘူးလို့ကာဝေးဝင်ကြီး Gates ကမှတ်ချက်ပေးခဲ့ကြောင်းဂျာမနီနိုင်ငံ Ramstein လေတဲ့အခြေစိုက်စခန်းကနေ Albertson ကသတင်းပေးပို့ထားပါတယ်